ိုင်းနိုင်ငံမှာမြန်မာအပါဝင်ပြပကနေဆက်ဖြစ်ကျော်ဝင်ရောက်လာသူတွေကိုပိုးပြီးတင်းကျပ်လာချိန်မှာဒုက္ခသည်တွေကိုကာဝေးဖို့ရည်ရွယ်တဲ့ခလုံွင့်အစီအစဉ်ကလည်းအကောင့်ထဲပေါ်ရေးမှာတိုးတက်မှုအလွန်နှေးကွေးနေတယ်လို့လူခွေလှုပ်ရှားသူတွေကထောက်ပြကြပါတယ်2023ခုနှစ်စက်တင်ဘာကစတင်ခဲ့တဲ့ခလုံွင့်အစီအစဉ်ဟာတစ်နှစ်ပြည့်ချိန်မှာလူ10ဦးထက်နည်းတဲ့ပမာဏကိုသာခလုံွင့်ပေးထားတယ်လို့ပြောကြောင်းထိုင်းလူဝင်မှုကြီးကြပ်ရေးအရာရှိတွေနဲ့အရင်ဘက်ကတွစ်ဆုံခဲ့တဲ့အကူအညီပေးရေးအဖွဲ့တွေကဗီဒီယိုကိုပြောပါတယ်ခလုံွင့်လျှောက်ထားသူတွေကတဦးအပယ်ချခဲ့ပြီးကြံလျှောက်ထားသူ200ဝန်းကျင်ကိုတော့စစ်စစ်ဆက်ဖြစ်တယ်လို့တာဝန်ရှိသူတွေကပြောရဆိုပါတယ်ကုလသမဂ္ဂကတော့ထိုင်းနိုင်ငံမှာခလုံွင့်တောင်းခံသူ9000ဝန်းကျင်ရှိတယ်လို့ခန့်မှန်းထားပြီးအမှန်တကယ်အရေးအတွက်ကတိကျပိုများပွဲရှိတယ်လို့လူခွင့်ရေးဖွဲ့တွေကပြောပါတယ်ထိုင်းနိုင်ငံဟာဒုက္ခသည်တွေကိုတရားဝင်အသိမှတ်ပြုမထားပါဘူးတရားဝင်ပြည်ဝင်ခွင့်ဗီဇာနဲ့နိုင်ငံကူးလက်မှတ်မပါဘဲနိုင်ငံတွင်းဝင်ရောက်လာသူအလုံးကိုတရားဝင်ရွှေ့ပြောင်းနေထိုင်သူတွေဖြစ်သတ်မှတ်ထားတာဖြစ်ပါတယ်ခင်ဗျာ